ဒီကနေ့ February 12နေ့မှာအဝေးရောက်မြန်မာနိုင်ငံသားတိုင်းသားအင်အားတွေစုစည်းပြီးတော့ကနေဒါနိုင်ငံ Vancouver မြို့မှာ Federal ပြည်ထောင်စုနေကိုကျင်းပကြပါတယ်။ဆန်အရှင်စနစ်ဖျက်သိမ်းခဲ့ပြီးတဲ့နောက်မှာတိုင်းသားအလုံးဒန်းလူခွင့်ရရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးဦးဆိုတဲ့ဦးတည်ချက်ကိုရည်ရွယ်ပြီးတော့အခုလိုကျင်းပရတယ်လို့ပအဝင်သူတဦးဖြစ်တဲ့ဦးစိုးဦးက VOA ကိုပြောပါတယ်
။ Trade Union Day လို့ကျွန်တော်သုံးရတာကကျွန်တော်တို့တွေကဒီအနာဂတ်မှာဒီမိုကရေစီအခြေခံနဲ့ဖက်ဒရယ်နိုင်ငံတစ်ခုဖြစ်လာဖို့အတွက်ဆိုပြီးတော့ဒီမှာရှိတဲ့တိုင်းရင်းသားတွေကိုကျွန်တော်တို့ကစုစည်းဖိတ်ခေါ်ပြီးတော့ကျွန်တော်တို့ဖက်ဒရယ်ယူနီယံပွဲတစ်ခုကျွန်တော်တို့လုပ်တယ်ပတ်ပေါက်ဆိုကျွန်တော်တို့ကစစ်အာဏာရှင်စနစ်ဟိုပြုတ်ကျရေးဆိုတဲ့ဟာကိုအရင်တိုက်တယ်ဒုတိယအဆင့်အနေနဲ့ဒီမိုကရေစီအခြေခံနဲ့ဖက်ဒရယ်ယူနီယံဖြစ်ပေါ်လာရေးဆိုတဲ့လမ်းကြောင်းကိုကျွန်တော်တို့ကသွားမှာဖြစ်တယ်
ဒီခဏောက်ကနေဒါလွှတ်တော်အမတ်တဦးဖြစ်တဲ့ Mr. Randeep Sarike လက်တက်စကားပြောဖို့ရှိပြီးတော့ NGO ဝန်ကြီးတဦးဖြစ်တဲ့ဒေါ် Susanna လှလှဆိုးကလည်းဗီဒီယိုကနေစကားပြောမှာဖြစ်ပါတယ်။ဒါအပြင်သက်ဆိုင်တဲ့တိုင်းဒေသအသီးသီးရဲ့ရက်ရွာခေါင်းဆောင်တွေလည်းပြည်တော်စုနဲ့ပတ်သက်ပြီးတော့စကားပြောဆိုခဲ့ကြတာပါ။ကနေဒါရောက်တရင်ချင်းအခါဗမာဆိုင်တိုင်းဒေသအသီးသီးကသက်ဆိုင်ရင်ချင်းမှုအကအဆိုးတွေနဲ့လည်းတင်ဆက်ကြပါတယ်။